တရုတ်နိုင်ငံသားအချို့ကိုလက်နက်မှုလူဝင်မှုကြီးကြပ်ရေးဆိုင်ရာပုံမှန်တွေနဲ့မြန်မာနိုင်ငံအထက်ပိုင်းမုံရွာတရားရုံးကနေထောင်ဒဏ်အသီးသီးချမှတ်လိုက်ပါတယ်လက်နက်တွေကိုတရုတ်ပြည်ကနေမြန်မာနိုင်ငံထဲကိုဖျက်ပြီးအိန္ဒိယနိုင်ငံစီကိုတဲဆောင်လာချိန်မှာတမူးမြို့မှာဖမ်းဆီးခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုအတည်ပြုပြောကြားပါတယ်အပြည့်စုံကိုဆက်သွယ်မေးစုံစမ်းထားတဲ့မက်ခွန်ညိုကပြောပြပေးပါမယ
်တမူးမြို့စစ်ဆေးရေးဂိတ်မှာတရုတ်လူမျိုးရှင်းအောင်နဲ့အတူဖမ်းဆီးရမိတဲ့လက်နက်တွေကတော့ပစ္စတိုရှစ်လက်ကြီးမျိုးစုံ2000နီးပါးပုံ31လုံးစစ်တပ်သုံးဓာတ်တွေကြီးကအင်ဂျီတွေနဲ့အဝေးကြီးမှန်ပြောင်းတွေဖြစ်တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်သူတို့ကိုစစ်ဆေးချိန်မှာကိုကန့်စစ်တပ်အတွင်းစီးရေးလေ့ကျင့်ပေးနေတဲ့အချိန်ကိုကံကစစ်ဖက်ရရှိကြည့်ခဲ့တဲ့ဦးကိုတတ်ခဲ့ပြီးထွက်ပြေးတိမ်းရှောင်လာခဲ့တာကိုလည်းတရားရုံးမှဝန်ခံခဲ့တဲ့အကြောင်းဖမ်းဆီးရမိချိန်မှာမောင်းပြန်တနတ်တွေလည်းပါဝင်ခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ရဲဦးစီးအရာရှိချုပ်ဗိုလ်မှူးချုပ်ဝင်းကောင်ကအတည်ပြုပြောကြားပါတယ
်။ဧပြီလ25ရက်နေ့တုန်းကကျွန်တော်စမူးမျိုးအတွက်သုံးမိုင်စစ်စီးဒီခေနာမှာကျွန်တော်ဒါတရုတ်တရားခံရှိဦးပါတဲ့ကားကိုကျွန်တော်စစ်စီးအဖွဲ့ကရှာဖွေစစ်စီးတာပေါ့။အဲ့မှာမောင်းပြန်တတ်တည်းအကုန်လုံးတွေ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီဆက်သွေးရေးဆက်ပေါ်စကားပြောစက်စကားပြောစက်ဒီပါလေအကုန်လုံးပါတယ်နောက်သူတို့လည်းနောက်ပြီးတော့တရားမဝင်ဝင်ရောက်လာတာဖြစ်တယ်အဲဒါကိုသူတို့ဒီမှာကျွန်တော်တို့လာဝကနော်လူဝင်မှုကြီးရေးဥပဒေနဲ့ရောလက်နဲ့ပုံမှန်နဲ့ရောနောက်ကျွန်တော်တို့ဆက်သွေးရေးဥပဒေပုံမှန်နဲ့ပါကျွန်တော်တို့တရားစွဲတင်နေတာဖြစ်တယ်အဲ့တော့ဇူလိုင်လ၄ရက်နေ့တော့ကမူရခင်တရားသူကြီးရုံးကနေပြီးတော့ကျွန်တော်တို့ကဒီရှိဥစလုံးကိုပြည်ထောင်ချမှတ်လိုက်တာဖြစ်ပါတယ်အဲ့တော့အဲ့မှာတူကတော့သူကတော့ကျွန်တော်အားလုံးစုစုပေါင်းထောင်တန်း၁၀နှစ်ပေါ့ကျန်တဲ့ဥစ္စာတွေကတော့73နှစ်ချလိုက်တာဖြစ်ပါတယ်
အရင်လက်လက်နဲ့မောင်းကိုမှုတွေရှိပေမဲ့အခုလိုအုံနဲ့ကျင်းနဲ့ဖန်စီရခဲ့မိတာကတော့ထူးဆန်းတဲ့အကြောင်းမန္တလေးမြို့ကဥပဒေကျိုးဆောင်တူဖြစ်တဲ့ရှင်နေဦးသိန်းတန်းဦးကအခုလိုပြောပါတယ
်ဒါကတော့ခုနိုင်ငံထဲကိုလက်နဲ့နဲ့ဝင်လာတယ်ကျွန်တော်တို့ထားရမှာပါပဲเนาะဟိုဘယ်နိုင်ငံသားပြီကျွန်တော်ထင်ပါတယ်အဲ့ဒီလိုကိစ္စတွေကကျွန်တော်တို့ကလေးတမူးဘက်မှာရှိနိုင်တယ်ဗျဟိုတော့ကဝင်လာပြီးတော့အပြစ်ပေးခံရတယ်ဗျရှိနိုင်ပါတယ်ဒါတွေကိုကျွန်တော်တို့မသိဘူးเนาะဒီဟာကတော့ဒါအိန္ဒိယဘက်ကဖြစ်မှာဒါကတော့တရုတ်ကနဲ့ထူးထူးဆန်းဆန်းပေါ့เนาะဒီလက်နက်တွေလည်းပါလာတယ်လက်နက်တူဝင်လာတယ်ဆိုတာနောက်လိုက်ပြီးတော့ဖမ်းတဲ့ခါမှာကားပြမောင်းခွက်ပြေးသွားပြီးတော့အစ်စစ်ဆေးမခံမနေအဲ့မိတော့မှဒီလက်နက်တွေနဲ့မိတယ်ဆိုတာဒါကတော့အုံနယ်ချင်းနဲ့ဆိုတော့စိတ်ဝင်စားစရာအင်မတန်ကောင်းတဲ့ကိစ္စဖြစ်ပါတယ်နော်
တမူးမြို့မရဲစခန်းကနေလူဝင်မှုကြီးကြပ်ရေးပုံမှ73နဲ့လက်နက်ဆိုင်ရာပုံမှ19ကကြီးတို့နဲ့ဒီတရုတ်လူမျိုး၈ယောက်ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။အခုလိုမျိုးတရုတ်နိုင်ငံသားတွေကမြန်မာပြည်အတွင်းမှာတရားမဝင်တည်ဆောင်လာတဲ့လက်နက်တွေဟာဘယ်အဖွဲ့အစည်းအထွက်ဖြစ်မလဲဆိုတာနဲ့ပတ်သက်လို့တော့ထိုင်းအခြေစိုက်ရှန်တိုင်ယန်သားသတင်းတော်ကိုစိုက်မင်းကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကြားသိရတာကတော့ဒီအဲ့ဒီတရုတ်ကတော့ဒီအိန္ဒိယနိုင်ငံကဒေါ်လာရေးဒီတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ဆက်နွယ်တဲ့ရောင်းဝယ်မှုရှိတယ်လို့အဲ့လိုမျိုးတော့ကြားတယ်လေအဲ့ဒီဟာကိုကျွန်တော်ကတီးခြားမေးမြန်းကြည့်ချက်အရာကတော့အဲ့ဒီတရုတ်တွေကတော့ဒီဝါရုမင်္ဂလာတို့ပတ်သက်ဆက်နွယ်တာထက်လေသူတို့ကဒီရှင်းရှင်းပြောရင်လက်နက်မောင်းခိုကိစ္စနဲ့ဘယ်ဟိုဖက်ရောက်သွားတယ်လို့တော့ကျွန်တော်တို့ကြားသိရပါတယ်ခင်ဗျာ
တရုတ်နိုင်ငံသားတွေကိုမြန်မာပြည်အတွင်းမှာပဲဒီပြစ်ဒဏ်ကုံဆုံးတဲ့အထိဆက်လက်ထားရှိမရှိနဲ့ပတ်သက်လို့တော့ရှေ့နေဦးသိန်းတန်ဦးကအခုလိုပြောပြပါတယ
်ကျွန်တော်တို့သိမထင်ဘူးကြာတရုတ်ပြည်ကတောင်းပါလိမ့်မယ်သူတို့တိုင်းပြည်ကအများအားတာဝန်ကြီးပါတယ်တာဝန်ကြီးတယ်ဆိုကျွန်တော်တို့ထောင်ကြရဲ့နိုင်ငံမှုနဲ့ထောင်ကြကြရတဲ့လက်ထက်တွေတုန်းကလည်းပဲတရုတ်နိုင်ငံသားတွေဟိုဘိန်းမှုတွေနဲ့အနှစ်ကအများကြီးသူတို့ခေါ်တယ်ပေါ့ဗျာအနှစ်ကန့်သတ်မရှိကြတာတွေရှိပါတယ်အဲ့ဒါတွေကပြန်ပြီးတော့တောင်းထုတ်ကြတာပဲနောက်တစ်ခါကျွန်တော်တို့ဒီထိုင်းငါခိုးငါဖန်သမားတွေဆိုတဲ့လူပဲထောင်ထဲကိုကြရောက်လာတယ်ရောက်လာလို့ရှင်အဲ့ဒီလူတွေနောက်ပိုင်းကျွန်တော်တို့သက်ဆိုင်ရာနိုင်ငံကဆက်သွယ်ပြီးတော့ပြန်ထုတ်သွားတယ်ရှိပါတယ်တခါတရံဆိုလို့ရှင်ဟိုတရုတ်မူရစေသမားတွေဆိုလို့ရှင်သူတို့ပြည်ထဲမှာပြန်အချခံစီရမယ်ဆိုတော့ပြန်ခေါ်သွားမျိုးရှိတော့ဒီလူတွေကိုလည်းကျွန်တော်တို့ထင်တာတော့တရုတ်ဘက်ကနေပြီးတော့တရုတ်ဆိုးဘက်ကနေပြီးတော့ပြန်ထုတ်သွားလိမ့်မယ်ကျွန်တော်ယူဆတယ်ဗ
ျအခုလိုစီရင်ချက်ချခံထားတဲ့တရုတ်နိုင်ငံသားတွေကိုတရုတ်ပြည်ကိုပြန်လည်လွှဲအပ်ပေးဖို့တောင်းဆိုမလားဆိုတာနဲ့ပတ်သက်လို့တရုတ်တန်ယုံကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်